ညီညာရဲ့ထိုက်တိဆွေးနွေးပွဲဒုတိယနေ့မှာနိုင်ငံရေးဆိုင်ရာသဘောတူညီချက်ရရှိဖို့လိုအပ်နေတဲ့အချက်တွေကိုဆက်လက်ဆွေးနွေးရမှာပြည်ထောင်စုကခွဲမထွက်ရင်းနဲ့ကိုပိုင်ပြတ်တန့်ခွင့်အရေးကိုလာမယ့်နိုဝင်ဘာလမှဆုံးဖြတ်ချက်မူတည့်ရက်ထွက်ပေါ်လာနိုင်ရေးအတွက်ဆွေးနွေးဖို့သဘောတူခဲ့ကြသလိုတခုတည်းသောတပ်မတော်ဖွဲ့စည်းရေးကိစ္စဆက်လက်ညှိနှိုင်းဖို့သဘောတူညီခဲ့ကြပါတယ်။ဒီသတင်းကိုတော့ VOA မြန်မာပိုင်းရဲ့သတင်းထောက်ကိုမိုးစောကတင်ပြထားပါတယ်ရှင်။
ဟုတ်ကဲ့အစိုးရတပ်မတော်နဲ့တနင်္ဂနွေလုံးပြစ်ခတ်တိုက်ခိုက်မှုရစဲရေးသဘောတူစာချုပ် NCA ကိုလက်မှတ်ရေးထိုးထားတဲ့တိုင်းသာလက်နက်ကိုင်အဖွဲ့ဆယ်ဘွဲကထိပ်တီးခေါင်းဆောင်တွေအစည်းအဝေးကိုအင်္ဂါနေ့မှာဆက်လက်ကျင်းပရမှာတော့အရင်နေ့ကဆွေးနွေးဖို့ကြံရှိနေတဲ့ခွဲမထွက်ရေးနဲ့ကိုပိုင်ပြတ်ထန်းခွင့်အရေးတခုတည်းသောတပ်မတော်ဖွဲ့စည်းရေးနဲ့အထွေထွေဌာနတွေကိုဆက်လက်ဆွေးနွေးခဲ့ကြပါတယ်ခွဲမထွက်ရေးနဲ့ကိုပိုင်ပြတ်ထန်းခွင့်အရေးကိုလာမယ့်လမှာမူတကုချမှတ်နိုင်ရေးအတွက်သဘောတူခဲ့ကြကြောင်းပုံဝမျိုးသားလွတ်မြောက်ရေးအဖွဲ့ဒုဥက္ကဋ္ဌဦးခွန်မြင့်ထွန်းကပြောပါတယ
်ဒီနေ့မှာတော့နိုင်ငံရေးဆိုင်ရာသဘောတူညီချက်မရသေးတယ်ဆိုကျွန်တော်ကိုပိုင်ပြတ်ထန်းခွင့်နဲ့ခွဲမထွက်ရေးဆိုတာနဲ့ပတ်သက်ဆက်ပြီးညှိနှိုင်းနိုင်ဖို့အစီအစဉ်တွေကိုကျွန်တော်တို့ကချမှတ်နိုင်ခဲ့ပါတယ်2018ခုနှစ်နိုဝင်ဘာလအတွင်းမှာအစိုးရဘက်ကလည်းအစီအပြုချက်၃ချက်ကိုရအောင်ရှာဖွေဖို့ကျွန်တော်တိုင်းနိုင်ငံကတော်လှန်ရေးဖွဲ့စည်းတဲ့ဘက်ကလည်းဒီခွင့်မထွေရင်းနဲ့ကိုယ်ပိုင်ပြတ်တာမှလည်းပတ်သက်တဲ့အစီအပြုချက်၃ချက်ကိုရှာဖွေဖို့အဲဒီ၃ချက်စီပေါ့သူကကိုယ်ပဲ၃ချက်စီစုစုပေါင်း၆ခုစာနေပြီးတော့မှတစ်ခုတည်းဖြစ်အောင်ပြန်ပေါင်းပြီးတော့ဒီလိုအနေနဲ့ရယူနိုင်ဖို့အဲ့ဒါကိုအစီအစဉ်ချမှတ်ခဲ့ပါတယ်
တခုတည်းသောတပ်မတော်ဖွဲ့စည်းကိစ္စကိုတော့ဒီနေ့ကစတင်ပြီးဆက်လက်ဆွေးနွေးကြဖို့အတွက်ဆုံးဖြတ်နိုင်ခဲ့ကြောင်းလည်းဥက္ကမြင့်ထွန်းကအခုလိုပြောပါတယ
်ဒီတခုတည်းသောတပ်မတော်ထားရှိကိစ္စနဲ့ပတ်သက်ကျွန်တော်တိုင်းသားလက်နက်ကန်တော်လိုင်းဖွဲ့စည်းတွေနေနေရတော့ပြည်တော်စုမှာတပ်မတော်ဟာတခုတည်းသောတပ်မတော်ရှိရမယ်ဆိုတဲ့ဟာကိုဒါ international practice ဖြစ်တဲ့အတွက်ဒါကိုကျွန်တော်လက်ခံတယ် NCA ရဲ့ကြံစည်ချက်မှာပါတာတော့တိုင်းသားလူမျိုးပေါင်းစုံပါဝင်တော့ပြည်တော်စုတပ်မတော်လို့ပါရာဒီတိုင်းသားလူမျိုးပေါင်းစုံပါဝင်တဲ့ပြည်တော်စုတပ်မတော်ဆိုတဲ့အပေါ်မှာဒိဋ္ဌိဖွင့်ဆိုပြီးတော့နှစ်ဖက်ဆွေးနွေးနိုင်ဖို့တခုတည်းသောတပ်မတော်ဆိုတာကိုလည်းတွေ့မြင်ကိုမြင်တာဆွေးနွေးကြဖို့ဒါကျွန်တော်စပေါ်တူကြပါတယ်တခုတည်းသောတပ်မတော်နဲ့ဒီအစီအပြတ်ခံကြရတိုင်းသားလူမျိုးပေါင်းစုံပေါင်းဝင်တော့ပြည်တော်စုတပ်မတော်ကိစ္စတွေဆွေးနွေးဖို့တော့ကျွန်တော်တို့အစမှတ်အနေနဲ့ဒါဆုံးဖြတ်ပြီးရပြီဖြစ်ပါတယ
်နိုဝင်ဘာလအတွင်းပြန်လည်ကျင်းပမယ့်အစည်းအဝေးနဲ့လာမယ့်27ရာစုပင်လုံးသတ္တုထအစည်းအဝေးအတွက်ကိုလက်ရှိထိပ်သီးဆွေးနွေးပွဲပြင်းမြောက်အောင်တာဝန်ယူခဲ့တဲ့အစိုးရဘက်ကဒေါက်တာတင်မျိုးဝင်းခေါင်းဆောင်တဲ့အဖွဲ့နဲ့တိုင်းရင်းသားတွေဘက်ကဘဒိုစောခွေထူဝင်းခေါင်းဆောင်တဲ့အဖွဲ့ကိုဆက်လက်တာဝန်ပေးအပ်ကြောင်းအထွေထွေဌာနမှဆုံးဖြတ်ခဲ့ကြပါတယ်ထိပ်သီးဆွေးနွေးပွဲအပြီးကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာတော့နိုင်ငံတော်အတိုင်ပင်ခံရုပ်ညွှန်ကြားမှုချုပ်ဦးစော်ထေကဒီဆွေးနွေးပွဲအပေါ်အခုလိုပြောပါတယ
်ဒီနေ့ဆွေးနွေးဆုံးဖြတ်ချက်ကတိကျတဲ့ guideline ထိုးထားခြင်းစိတ် guideline ကျွန်တော်တို့ဟိုပြလိုက်တယ်ဘယ်လိုဘယ်လိုလုပ်ဆိုတာကိုတန်းညွှန်လိုက်တယ်အဲ့ဒါကိုကျွန်တော်တို့ဆက်ပြီးတော့လုပ်မယ်တက်တဲ့ခါမှလည်း timeline အတိအကျနဲ့ကျွန်တော်တို့သတ်မှတ်ထားတယ်အဲ့တိုင်းဝင်အောင်ကျွန်တော်တို့ဆက်ပြီးတော့ဆွေးနွေးမယ်
တခုတည်းသောတက်မတော်ဖြည့်ရေးဆိုတာမှာအရင်ကမဆွေးနွေးနိုင်ပဲရှိနေရာကအခုအခါမှာတော့စတင်ဆွေးနွေးနိုင်မယ့်အချက်ကိုရရှိလာကြောင်းလည်းထည့်သွင်းပြောကြပါတယ်ဒီကနေ့ဆွေးနွေးပွဲကိုတော့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါ်ဝန်ဆန်းစုကြည်ဒုတိယတက်မတော်ကာကွယ်ရေးဦးစီးချုပ်အပါအဝင်တိုင်းရင်းသားလက်နက်ကိုင်အဖွဲ့ကထိပ်တီးခေါင်းဆောင်တွေအားလုံးပါဝင်တက်ရောက်ခဲ့ကြပြီးတက်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှူးကြီးမင်းအွန်လိုင်းတော့မတက်ရောက်ခဲ့ပါဘူးဒီကနေ့နောက်ဆုံးရက်အဖြစ်ကျင်းပတဲ့ထိပ်သီးဆွေးနွေးပွဲမှာဆုံးဖြတ်ချက်ပေးနိုင်တဲ့ခေါင်းဆောင်တွေကိုယ်တိုင်ပါဝင်ပြီးပွန့်ပွန့်လင်းလင်းဆွေးနွေးနိုင်တာကြောင့်အရင်ကကိုယ်စလဲတွေနဲ့သာဆွေးနွေးခဲ့ကြတာမျိုးတဲ့ပုံပုံထိရောက်ကြောင်းလည်းသုံးသပ်ကြပါတယ်